ချမ်းပြည်နယ်မြောက်ပိုင်းကြောင်မဲနမ်ဆန်တီဘောလာရှိုးနယ်ကွတ်ခိုင်စတဲ့မြို့နယ်တွေမှာတပ်မတော်နယ်မြောက်ပိုင်း၃ဘွဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ပြည်အောင်စုလမ်းမကြီးတစ်လျှောက်နဲ့အများပြည်သူသွားလာရလမ်းတွေကျေးရွာတွေမှာလက်နက်ကြီးကြားရောက်ပေါက်ကွဲတာတွေမြင်းမြုံမိုင်းပေါက်ကွဲတာတွေရှိနေပါတယ်ပြည်အောင်စုလမ်းမကြီးတစ်လျှောက်ကျေးရွာတွေကသွာလာလို့မရတော့အောင်အထိအခက်ခဲတွေတွေ့နေရတယ်လို့ရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ကပြောခွင့်ရသူဦးဟောင်းထောင်းကပြောပါတယ
်ပြည်အောင်စုလမ်းမဝေးပဝန်းကျင်မှာတိုက်ပွဲတွေဖြစ်လို့တီတူတွေကဒီခီးသွာလာရတာစံတာနောက်နေတာတွေကားပိတ်တာတွေရှိတယ်နောက်ပြီးတော့အဒီပြည်အောင်စုလမ်းမပဝန်းကျင်ကျေးရွာတွေကတော့ဘာမှအလုပ်လို့သွာလို့လာလို့မရတဲ့အနေအထားမှာရှိပါ
တိုက်ပွဲတွေဟာမနေ့ကအထိလာရှိုးနဲ့ကြောင်မဲမြို့နယ်တွေမှာဖြစ်ပွားခဲ့ပြီးကြောင်မဲမြို့နယ်တွေကကွန်ကော့တော့ဖယ်ကျေးရွာကဒေသခံ300လောက်ထွက်ပြေးနေကြရပါတယ်။လမ်းမှာပိတ်မိနေတာကြောင့်ကြောင်မဲမြို့ပေါ်ကိုဒီကနေ့အထိရောက်မလာနိုင်သေးဘူးလို့အဖြူရောင်ကမ်းလှမ်းများပရဟိတလူငယ်အဖွဲ့ကကိုဝင်းစီယာထွန်းကပြောပါတယ်။အဲဒီစစ်ဆောင်တွေပိတ်မိနေတဲ့အခြေအနေကိုကိုဝင်းစီယာထွန်းပြောပြတာက
တောကတယ်တွေကတော့မရောက်သေးဘူးဗျာ။ခွန်ငင်းတို့တိုက်ပွဲကိနလေးရွာခုံရင်းကျွေးရမှာလည်းသူတို့300လောက်တော့ရှိရလို့ပြောတယ်ဗျဒီဘက်ကိုမစင်းလာနိုင်ဘူးပေါ့လမ်းနေပိတ်ထားလို့ဆိုပြီးတော့လမ်းကျွန်တော်တို့ဒီခုဖြစ်နေတဲ့မိုင်းကော့ဘက်ကနေလည်းလာလို့ရတယ်ဒီလမ်းနေလာမယ်ဆိုရင်လည်းကျွန်တော်တို့ကနောက်တစ်လမ်းမှာကျတော့ဒီမိုင်းထောင်လာတယ်လို့တော့ကြားနေတယ
်အဲ့ဒီကျေးရွာတွေကနေကြောင်မဲမျိုးကိုရောက်ဖို့ဆိုရင်ကျေးရွာလမ်းတွေကိုသာအသုံးပြုရတာဖြစ်ပြီးတော့နှစ်ဖက်တက်တွေထောင်ထားတဲ့မိုင်းအန်ဒီရယ်ကိုလည်းကြောက်နေရတယ်လို့ဆိုပါတယ်ဒါအပြင်မနေ့ကလာရှိုးမြို့တွင်ကိုရှော့တိုက်ဒုံးလိုယူဆရတဲ့လက်နက်ကြီးတွေနဲ့တိုက်ခိုက်ခံရပြီးအဲ့ဒီတိုက်ခိုက်မှုမှာအရက်သားနေအိမ်တွေထိခိုက်ပျက်စီးခဲ့တာကြောင့်မြို့ပြနေပြည်သူတွေရဲ့လုံခြုံရေးကိုချိန်ချောက်တဲ့အခြေအနေအထိဖြစ်လာကြောင်းရှမ်းကချင်းတအန်းစတဲ့အရက်ဖက်အဖွဲ့90ကျော်ရဲ့ထုတ်ပြန်ချက်မှာဝေဖန်ထားပါတယ်အဲ့ဒီလိုဆောင်ရွက်ချက်တွေဟာတိုက်ပွဲအတွင်းအရက်သားပြည်သူတွေကိုကာကွယ်စောင့်ရှောက်ခြင်းလမ်းညွှန်ချက်ဖြစ်တဲ့ပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားခြင်းဆိုင်ရာဥပဒေပြည်ပြည်ဆိုင်ရာလူအခွင့်ရေးဥပဒေတွေကိုကျူးလွန်ဖောက်ဖျက်ရာရောက်ကြောင်းထောက်ပြထားပါတယ်။မနေ့ကလာရှိုးမြို့တွေကိုရှော့တိုက်ဒုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဟာ TNNA အဖွဲ့လက်ချက်ဖြစ်တယ်လို့တပ်မတော်ကသတင်းထုတ်ပြန်ထားပါတယ်။ TNNA အဖွဲ့ကတော့ဘယ်အဖွဲ့ကပြန်မှန်းမသိကြောင်းမနေ့က RFA ကိုဖြေကြားထားပါတယ်။ပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့ကပြည်ဦးလွင်မြို့ကတပ်မတော်နီးပညာတက္ကသိုလ်ကိုမြောက်ပိုင်း၃ဘွဲ့ကတိုက်ခိုက်ခဲ့ပြီးနောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲနမ်ဆန်တီဘောလာရှိုးနဲ့ကွတ်ခိုင်မြို့နယ်တွေမှာထပ်မံပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါ။နှစ်ဖက်တိုက်ပွဲတွေရပ်တန့်ထားပြီးလာပိုင်းအကြမှာပဲအခုလိုတိုက်ပွဲတွေပြန်ပြင်းထန်လာတာဖြစ်ပါတယ်။ရပ်ဖက်အဖွဲ့တွေရဲ့တောင်းဆိုချက်နဲ့ပတ်သက်ပြီးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဘုံမှုချုပ်စော်မင်းထွန်းကို RFA ကဒီကနေ့ဆက်သွယ်ပေးမယ့်ဖုန်းလက်ခံဖြေကြားတာမရှိသေးပါဘူး။အောက်တိုဘာလကနေနိုဝင်ဘာလ16ရက်နေ့အထိရပ်သားပြည်သူတွေထိခိုက်ထဏ်ရာရရှိသူ30ကျော်ရှိခဲ့ပြီးသေဆုံးသူ9ဦးရှိကြောင်းရပ်ဖက်အဖွဲ့တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဘေးရှောင်တပေါင်းခွဲရှိနေပြီဖြစ်ပြီးတိုက်ပွဲဆက်လက်ပြင်းထန်လာမှာကိုလည်းဒုက္ခသည်အရေးကူညီနေသူတွေကစိုးရိမ်နေကြပါတယ်ရှင်။